This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။ရေဒီယို NUG ကိုနားတော်တာဆင်နေကြတဲ့ပရိသတ်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝန်တော်သားတွေကဆုတောင်းမေတ္တာပို့တာပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်ဧပြီလ24ရက်နေ့မနက်ခင်ရေဒီယို NUG စီစဉ်တွေကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ရေဒီယို NUG စီရေးသတင်းကောက်နှုတ်ချက်ကိုနေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဧပြီလ24ရက်နေ့မနက်ပိုင်း Radio NUG စေတတင်းကောင်းထုတ်ချက်များကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့နေဦးနိုင်ပါအခုပထမဆုံးတပုတ်အနေနဲ့တပည့်ရင်းမှာစစ်ကောင်စီကပုံချဲခဲ့ရာခလီတဦးအပါဝင်9ဦးသေဆုံးကြုံတူးမြို့ကန်းဒီရွာရှိဗလီချောင်းကိုလေရင်ဖြင့်ပုံချဲတဲ့တဲ့တင်ကိုတင်ပြပေးပါမယ်စကိုင်းတိုင်းတပည့်ရင်မြို့နယ်လက်လှုပ်တောင်ကြီးရွာကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ရာခလီငယ်နဲ့တကြီးရွယ်ဦးတွေအပါအဝင်9ဦးသေဆုံးခဲ့တယ်လို့သတင်းရရှိပါရယ်။ဧပြီလ23ရက်နေ့မနက်10:40မိနစ်ခန့်မှာလက်လှုပ်တောင်ရွာကိုစစ်ကောင်စီဘုံကျဲတိုက်ခိုက်ခဲ့ရာပြည်သူများရဲ့နေအိမ်တွေပေါ်ကျရောက်ပောက်ကွဲခဲ့တယ်လို့ဆိုပါရယ်။ဘုံကျဲတိုက်ခိုက်မှုကြောင့်အသက်73နှစ်အရွယ်မတ်ချေဦးနဲ့အသက်80ကျော်အရွယ်ဒေါ်ဆောင်တို့အပါအဝင်ပြည်သူ9ဦးသေဆုံးခဲ့တာ9ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့သိရပါရယ်။ပြီးကြတဲ့ဧပြီလ12ရက်နေ့ကလည်းတပည့်ရင်မြို့နယ်တက်ခတ်ကြီးရွာဖုန်ကြီးချောင်းကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာကိုရင်3ပါးအပါအဝင်9ဦးထိခိုက်သေဆုံးခဲ့ရပါသေးတယ်။အလားတူဧပြီလ22ရက်နေ့မနက်ပိုင်းမှာကော့ခရိတ်မြို့နယ်ကြုံတူးမြို့ကန်ဒီရွာပလီကိုအကြမ်းဖက်စစ်တပ်ကလေရင်ဖြင့်ဘုံကျဲခဲ့ကြောင်းဒေသတွင်းသတင်းရင်းမြစ်များထံမှသိရပါသည်။လေရင်ဖြင့်ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ခြင်းအတွင်ပြည်သူများထိခိုက်မှုမရှိတော့လေပလီချောင်းအဆောက်အဦများထိခိုက်ပျက်စီးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ပေါ်တာဆွဲဖို့လာတဲ့စိတ်အုပ်စုဝင်ရောက်တိုက်ခိုက်ခံရပြီးတော့ရှစ်ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းမင်းလာမြို့နယ်ရန်ကုန်ပြည်လန်းပိုင်းအရှိတ်ကျေးရွာတွေကိုပေါ်တာဆွဲဖမ်းဆီးဖို့စစ်ကောင်စီတပ်ဖွဲ့လာရောက်မဲဆိုတဲ့တဲ့ရင်ကြောင့်နေမြေရှင်းလင်းဆောင်ရွက်ခဲ့ရမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်ရှစ်ဦးသေဆုံးခဲ့တယ်လို့တရားရီခရိုင်တပ်ရင်383ညနှင့်တပ်ခွင်နှစ်ကထုတ်ပြန်ထားပါတယ်။ဧပြီလ22ရက်နေ့မနက်10:00နာရီခွဲကမှာအင်ဂျင်ကုန်းအုပ်စုအညာတန်းကျေးရွာကားလန်ဘေးက53မြန်မာထမင်းဆိုင်မှာထမင်းစားနေတဲ့စစ်ကောင်စီနဲ့ပြူစောထီအင်အား20ခန်းကိုရှောင်းတခင်ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါရီတိုက်ခိုက်ခံရတာကြောင့်ဖျိုးဖျဲထွက်ပြေးသွားတဲ့စစ်ကောင်စီနဲ့ပြူစောထီများကိုလိုက်လံပစ်ခတ်ရှင်းလင်းခဲ့ရာ10ဦးသေဆုံးပြီးတော့4ဦးဒဏ်ရာရသွားတယ်လို့ဖော်ပြထားပါရီအထိနာသွားတဲ့စစ်ကောင်စီတပ်ကမုံလွဲ 2:15 မိနစ်အချိန်ကမ်းမှာ MI-35 ရဟတ်ယာဉ်ဖြင့်ရုံးမအဆက်မှာရှိတဲ့ပြည်သူများနေထိုင်ရန်ကြေးရွာများကိုဘုံကျဲပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဆက်လက်ပြီးလည်းထိတွေ့တိုက်ပွဲများဖြစ်လာနိုင်တာကြောင့်ပြည်သူများအနေနဲ့စစ်ကောင်စီတပ်နဲ့နီးနီးကပ်ကပ်တွာလာနေထိုင်မှုမလုပ်ကြဖို့နဲ့စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုများလှုံ့ဆော်လာနိုင်တာကြောင့်အထူးသတိထားနေထိုင်ကြဖို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီအရေတော်ငားတုံညာတုံညာလေးတင်ကားတက်ရင်ကိုသွားတဲ့တက်ချက်တူးကိုစောင့်ကြည့်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။သခိုင်းတိုင်းအရေတော်မျိုးနယ်မှာအမှတ်ငားတုံညာတုံညာလေးတင်ကားတက်ရင်ကိုသွားတဲ့တက်ချက်တူးအားစောင့်ကြည့်တိုက်ခိုက်ခဲ့ရာအပြင်းအထန်ဒဏ်ရာရခဲ့တယ်လို့ Danger Force မုံရွာခရိုင်ပကဖအထူးတိုက်ခိုက်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါရီ။ဧပြီလ22ရက်နေ့မနက်10:44မိနစ်အချိန်ကမှာ တက်ချက်ဝင်းတင်ဆိုသူအားအရတော်မျိုးကနေတင်ကားတက်ရင်ကိုသွားတဲ့လမ်းခွလက်တနေရာမှာအသင်းဆောင်ချူပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်ခံရတာကြောင့်တက်ချက်ဝင်းတင်ရဲ့ညာဘက်ပကုံးကြည်ထိမှန်ခဲ့ပြီးတော့ဒဏ်ရာအပြင်းထန်ရခဲ့တယ်လို့တက်တွင်းဖျဲသီးထံမှသိရကြောင်းဖော်ပြထားပါတယ်။ဒါအပြင်မနက်7:00မိနစ်30ခန်းမှာလည်းအရတော်စစ်မှုလေယာဂိတ်အတွင်းကို M79 ဖြင့်40မမတလုံးပြစ်ခတ်ခဲ့ရာစစ်ကောင်စီဂိတ်အတွင်ကြားရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုများကို Danger Force မုံရွာခရိုင်ပကဖအထူးတိုက်ခိုက်ရေးတပ်ဖွဲ့နဲ့မုံရွာခရိုင်ပကဖတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော့အထူးခိုက်မရှိစုခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမင်းလာမျိုးနဲ့အတွင်နန်းစီဒီယမ်များနဲ့ပရိတဟန်ပြကလှုပ်ရှားနေကြတဲ့ကျူရှင်ဆရာဆရာမများအားတတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။မင်းလာမျိုးနဲ့ရက်ွက်ကြီးရွာအုပ်စုများအတွင်နန်းစီဒီယမ်ဆရာဆရာမများအားအကြံဘက်စစ်ကောင်စီနဲ့မပူပေါင်းရန်အကြိမ်ပေါင်းများစွာထုတ်ပြန်ထားတော်လေပြည်သူများရဲ့မျက်နှာကိုမငဲ့ကွက်ပဲအကြံဘက်စစ်ကောင်စီနဲ့ဆက်လက်ပူးပေါင်းနေကြောင်းမင်းလာမျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့မှသတင်းထုတ်ပြန်ထားပါရယ်ရက်ွက်ကြီးရွာအုပ်စုများမှာတာဝန်ကျနေတဲ့ပညာရေးဌာနမှနန်းစီဒီယမ်ဆရာဆရာမများဟာမင်းလာမျိုးမှာတိန့်ရှောင်ပြီးတော့စစ်ကောင်စီနဲ့ပူးပေါင်းနေတယ်လို့ဖော်ပြထားပါရယ်မင်းလာမျိုးနဲ့အတွင်ရက်ွက်ကြီးရွာအုပ်စုအလိုက်စေတနာဟန်ပြီးတော့ကျူရှင်ပြစားနေတဲ့ဆရာဆရာမများဟာနန်းစီဒီယမ်များနဲ့ပူးပေါင်းပြီးတော့2022ခုနှစ်အကြံဘက်အာနာသိန်းကာလ9နှစ်တိုင်တိုင်ចောင်းသားចောင်းသူမိဘများအပေါ်လာစဉ် KG တန်းကစတင်ပြီးတော့အလေတန်းပညာရေးအဆင့်အထိငွေကြေးကောက်ခံပြီးခိုးကြောင်ခိုးဝက်တင်ကြားနေတယ်လို့သိရပါတယ်။ထို့ဖြစ်ပါ၍နန်းစီဒီယမ်များနဲ့ဆက်လက်ပူးပေါင်းကာခိုးကြောင်ခိုးဝက်တင်ကြားပေးနေတဲ့ကျူရှင်ဆရာဆရာမများကိုထိရောက်စွာအရေးယူမှဖြစ်ကြောင်းမင်းလာမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့မင်းလာမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့တို့အမြန်ဆုံးဆက်သွယ်ပေးပါရန်မေတ္တာရှိထားပြီးတော့အသိပေးထားပါရခင်ဗျာ။ဆလဘီအေဘီလာအတွင်းနိုင်ငံတော်အကြံဘက်စစ်အုပ်စုရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးနဲ့အမျိုးသားစုစုပေါင်း55ဦးသေဆုံးခဲ့ပြီးတော့အသက်18နှစ်အောက်ကလေးငယ်18ဦးပါဝင်တဲ့တဲ့ရင်းကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားတဲ့သတင်းအချက်အလက်များအရ2025ခုနှစ်အေဘီလာ1ရက်နေ့မှ23ရက်နေ့အထိနိုင်ငံတော်ဝန်မှအကြံဘက်စီအုပ်စုရဲ့လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အမျိုးသမီး32ဦးနဲ့အမျိုးသား23ဦးစုစုပေါင်း55ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့အသက်18နှစ်အောက်ကလေးငယ်18ဦးပါဝင်တယ်လို့ဖော်ပြထားပါတယ်။ထိုအရေးအတွက်မှာသခိုင်းတိုင်းမှာ22ဦးဖြစ်တည်ဆုံးမှုအများဆုံးဒေတာဖြစ်တယ်လို့သိရပါတယ်။အေဘီလာ20ရက်နေ့ညနေ6နာရီဝန်းကျင်မှာသခိုင်းတိုင်းကံဘလူမြို့နယ်တင်တော်ကျေးရွာကိုအကြံဘက်စစ်အုပ်စုကလေကြောင်းမှဖြတ်အားပြင်းဘုံဖြစ်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျေးရွာအတွင်းမှာရှိတဲ့ဒေါ်မူချူအမီရတဲ့ကုံစုံဆိုင်ပေါ်ကိုကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကြောင့်ဒေတာကံမမီတီကိုမင်းမင်းကိုဖူးမော့ဒေါ်ခင်မာနှင်းဒေါ်စောနှင့်ဦးကျော်မင်းကြီးတို့မိသားစုဝင်6ဦးကိုဘုံစားထိမှန်ပြီးတော့နေရာမှာပဲတည်ဆုံးခဲ့ကြရတယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှယ်တူကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရဲသတင်းတွေကိုနားဆင်လို့ပြီးမှာတော့ပြည်ရင်းသတင်းတွေကိုနှွေဦးမိုင်ကဆက်လက်တင်ပြပေးသွားမှာပဲဖြစ်ပါတယ်ရှင်
မင်္ဂလာပါသောရရှင်များရှင်အခုချိန်ကစပြီး2025ခုနှစ်ဧပြီလ24ရက်နေ့ Radio UNG မနက်ခင်းပြည်တွင်သတင်းများကိုတင်ပြပေးပါမယ်ကျွန်မຫນွေဦးမိုင်ပါပုတ်ရဟမင်းကြီး Francis နေရာဆက်ခံမိသူသည်ငိမ့်ချွန်ရင်ဖြစ်စဉ်မှာစိတ်အားထက်သာမှုရှိတဲ့ဘာသာရေးကောင်းဆောင်ကြီးတဦးဖြစ်ဖို့ UNG ယာယီသမ္မတကလေးနဲ့စွာမျှော်လင့်တဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်ပုတ်ရဟမင်းကြီး Francis ရဲ့နေရာကိုဆက်ခံမဲ့သူဟာမြန်မာနိုင်ငံလိုမငိမ့်ချတဲ့နိုင်ငံတွေရဲ့ငိမ့်ချရင်ဖြစ်စင်မှာစိတ်အားထက်သန်မှုရှိတဲ့ဘာသာရေးကောင်းဆောင်ကြီးတဦးဖြစ်ဖို့ UNG ယာယီသမ္မတဒူဝါလက်ရှိလာကလေးနက်စွာမျှော်လင့်ကြောင်းထုတ်ဖော်ပြောဆိုလိုက်ပါတယ်။ပုံရဟန်းမင်းကြီးကွဲလွန်မှုနဲ့ပတ်သက်ပြီးတကမ္ဘာလုံးရိုမန်ကက်သလစ်တွေနဲ့ခရစ်ယာန်ဘာသာဝင်အားလုံးလည်းဝမ်းနည်းပူဆွေးနေကြရတယ်လို့ခန့်စားမိပါတယ်။ပုံရဟန်းမင်းကြီးဟာကျွန်တော်တို့နိုင်ငံကိုငိမ့်ချရင်ရဖို့အမြဲစိတ်အားထက်သန်စွာထုတ်ဖော်ဆုတောင်းတက်သူတယောက်ဖြစ်ပါတယ်။ဒါအပြင်ပုတ်ဟန်မင်းကြီးဟာကက်သလစ်သာသနာနှစ်ပေါင်း900ကျော်တွင်းမှာမြန်မာနိုင်ငံကိုပထမဆုံးကြားရောက်ခဲ့သူလည်းဖြစ်ပါတယ်။နောက်ဆက်ခံမဲ့ပုတ်ဟန်မင်းကြီးတပါးအနေနဲ့လည်းကျွန်တော်တို့နိုင်ငံလိုမငိမ့်ချတဲ့နိုင်ငံတွေရဲ့ငိမ့်ချရေးဖြစ်စဉ်မှာစိတ်အားထက်သန်မှုရှိတဲ့ဘာသာရေးကောင်းဆောင်ကြီးတဦးဖြစ်ဖို့လေးနဲ့စွာမျှော်လင့်ကြောင်းပြောကြားလိုပါတယ်လို့ယာယီသမ္မတကဆိုပါတယ်။ပုတ်ရဟန်းမင်းကြီး Francis ကွဲလွန်မှုအပေါ် CRPH နဲ့ NUG တို့ကလည်းဝန်ထမ်းကြောင့်တဝန်လွှာများပေးဖို့ထုတ်ပြန်ထားပါရဲ့ရှင်။စ ဆက်လက်ပြီးအကြမ်းဖက်စစ်အုပ်စုကပြည်သူတွေကိုဥတီတဲ့လေးချောင်းတိုက်ခိုက်မှုတွေကိုပုံမပြင်းထန်စွာလှုပ်လာပြီးရန်သူကရန်သူပိတာရာထက်ကိုပိုတယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောတဲ့သတင်းကိုတင်ပြပါမယ်ပြည်သူတွေကိုဥတီတဲ့အကြမ်းဖက်စစ်အုပ်စုရဲ့လေးချောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအစိုးရအဖွဲ့အစည်းအဝေးမှာပြည်ထောင်စုဝန်ကြီးချုပ်မောင်ဝင်းခိုင်တန်းကအခုလိုဆိုပါတယ်အင်အားပြင်းငလင်းဖြစ်ပေါ်ခဲ့မှုကြောင့်ကျွန်တော်တို့အနေနဲ့ငလင်းတန်းခံရတဲ့နေရာဒေသတွေမှာထိုးစစ်တွေရပ်ဖို့ကြေညာခဲ့ပေမဲ့တစ်ဖက်ကအကြမ်းဖက်စစ်အုပ်စုကတော့ဒီရက်ပိုင်းတွေမှာပြည်သူတွေကိုဥတီတဲ့လေးချောင်းတိုက်ခိုက်မှုတွေကိုပုံမပြင်းထန်စွာလှုပ်လာတာကိုစိတ်ပျက်ဖွယ်တွေ့ရပါတယ်ရန်သူကတော့ရန်သူပိတာရာထက်ကိုပိုပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ပြင်ဆင်မှုတွေကိုလက်လင်းချင်းမရှိဘဲအကန့်အသတ်ဖြစ်လာတဲ့အချိန်ကိုတန်ဖိုးရှိစွာသုံးချရင်းစီမံကြဖို့လိုအပ်ပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။2025ခုနှစ်ဧပြီလ18ရက်နေ့နာနဲ့9:55အချိန်ခန့်တွင်မန္တလေးတိုင်းပြည်ဦးလွင်ခရိုင်တပိတ်ချင်းမြို့နယ်လိပ်ကျရွာအောင်မြင့်မိုးဆိုင်ကအယောင်ဆိုင်နဲ့ဆွေမျိုးဆက်မှုလက်မှုတွင်ခုံနီးတဝိုက်တို့ဇန်ဖက်စီအုပ်စုမှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေးရင်နှစ်စီးဖြင့်ဘုံနှလုံးကျဲချတိုက်ခိုက်ခဲ့ပါရယ်အဆိုပါဖြစ်စဉ်တွင်လမ်းသွားလမ်းလာများပါဝင်အမျိုးသား၈ဦးအမျိုးသမီး၃ဦးနှင့်ကလေး၁ဦးစုစုပေါင်းပြည်သူ၁၂ဦးသေဆုံးကအယက်သားပြည်သူများစွာထိခိုက်ဒဏ်ရာရရှိခဲ့ပါရယ်ရှင်ပြည်တော်စုဝင်ကြီးချုပ်ဤ83နှစ်ပြည့်မွေးနေ့အတွက်ပြည်တော်စုဝင်ကြီးချုပ်ရုံးအဖွဲ့ကတော်လှန်မွေးနေ့စုမုံကောင်းတောင်းတဲ့တင်ကိုဆက်လက်တင်ပြပါမယ်ပြည်တော်စုဝင်ကြီးချုပ်ယုံအဖွဲ့ကအမျိုးသားညီညွတ်ရေးအစိုးရပြည်တော်စုဝင်ကြီးချုပ်မောင်ဝင်းခိုင်တိုင်83နှစ်ပြည့်မွေးနေ့မှာဒီစိတ်ဤချမ်းသာခြင်းကိုယ်ချမ်းသာခြင်းများပြည့်စုံပါစေကြောင်းနဲ့တိုင်းပြည်နဲ့လူမျိုးအချို့ကိုဆွန့်ဆွန့်တမဆက်လက်၍ဥလည်မတုံထမ်း၍နိုင်ပါစေကြောင်းချစ်ခင်လေးစားစွာဖြင့်မေတ္တာစုမုံကောင်းတောင်းအပ်ပါれလို့ဖော်ပြထားပါတယ်။ယာယီသမရနဲ့ပြည်တော်စုဝင်ကြီးချုပ်တို့အပါအဝင်အယူကြီးအစိုးရအဖွဲ့ဝင်များဟာပြည်တွင်းမှနေ၍မြို့တော်လှန်ရေးအမြင့်ဆုံးအောင်မြင်နိုင်ရန်ကြိုးပမ်းလျက်ရှိနေကြပါရဲ့ရှင်။မိုးပြဲ Rescue Team ကိုတော်လှန်ရေးမိတ်ဆွေများအားလုံးဆက်လက်ပြီးအားပေးကူချဖို့ဒူးဝင်ကြီးခွန်စောဖူးတိုက်တွန်းတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။မိုးပြဲ Rescue Team ကိုတော်လှန်ရေးမိတ်ဆွေများအားလုံးဆက်လက်ပြီးအားပေးကူချဖို့တယံဇာရနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနဒုတိယဝန်ကြီးခွန်စောဖူးကတိုက်တွန်းဆိုထားပါရဲ။မိုးပြဲ Rescue Team သို့မဟုတ်ကျွန်တော်ရဲ့ဒုတိယမိသားစုနာမည်ဧပြီလ23ရက်နေ့ဆို team က၄နှစ်တက်တန်းပြည်ပြီးတိချတာဝန်ရှိလေတော့အဖွဲ့ဥဆောင်သူတာဝန်ကနေရန်နာလိုက်ပါပြီခေါင်းဆောင်မှုပုံစံငွေစင်းစနစ်လှုပ်အားစီမံခန့်ခွဲခြင်းပုံစံအဖွဲ့အတွက်ရည်ရှိဝင်ငွေရရှိနိုင်မည့်လုပ်ငန်းတွေကိုတိဆောက်ပေးခဲ့ပြီးဖြစ်ပါတယ်တော်လိုင်းရေးမိတ်ဆွေများအလုံးအဖွဲ့ကိုဆက်လက်ပြီးငွေအားညံအားဖေးကူကြဖို့လဲတိုက်တွန်းပါတယ်လို့ဆိုပါတယ်မိုးပြဲ Rescue Team အဖွဲ့ဟာကရင်ပြည်အတွင်းရှေ့တမရဲဘော်များထိခိုက်ဒဏ်ရာရရှိပါကကေဆေကုတရေးကိုအဓိကဆောင်ရွက်ပေးနေတာဖြစ်တယ်လို့သိရပါတယ်ရှင်ဒေါအောင်ဆန်းစုကြည်ရဲ့ဘဝတစ်လျှောက်လုံးပြည်သူတွေအပေါ်ထားရှိတဲ့အနစ်နာခံမှုမေတ္တာတရားနဲ့နိုင်ငံရေးဥဆောင်မှုများအပေါ်ပြည်သူကုန်ရည်စုနဲ့ကျေးဇူးတင်စကားဆိုတဲ့သတင်းကိုဆက်လက်တင်ပြပါမယ်ဒေါအောင်ဆန်းစုကြည်ရဲ့ဘဝတစ်လျှောက်လုံးပြည်သူတွေအပေါ်ထားရှိတဲ့အနစ်နာခံမှုမေတ္တာတရားနဲ့နိုင်ငံရေးဥဆောင်မှုများပေါ်ပြည်သူ့ကုန်ရည်စုနဲ့ဂျေဇူးတင်စကားဆိုရလဲဖြစ်တယ်လို့ပြည်သူ့ကုန်ရည်အသင်းဥဆောင်သူတဦးဖြစ်တဲ့ Los Angeles မှာဦးကျော်ဝဏကဒေါအောင်ဆန်းစုကြည်ကိုဂုဏ်ပြုစုပေးအပ်ရတဲ့အကြောင်းနဲ့ပတ်သက်လို့ Radio UNG ကိုခုလိုပြောပြပါတယ
်ပြည်သူ့ကုန်ရည်အသင်းရဲ့မူလရည်ရွယ်ချက်ဖြစ်တဲ့မြန်မာပြည်တွင်းကဂုဏ်ပြုသင့်ဂုဏ်ပြုထိုက်သူတွေကိုပြည်ပရောက်တိုင်းရင်းသားမြန်မာမိသားစုတွေကဝိုင်းဝန်းဂုဏ်ပြုကြတဲ့အစဉ်လာအတိုင်းအခုနှစ်2025ခု16ကြိမ်မြောက်ပြည်သူ့ကုန်ရည်ဂုဏ်ပြုမှုအဖြစ်လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုအသင်းဝင်ဌာနကွဲတွေကရွေးချယ်ခဲ့ကြတာဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့ဘဝတစ်လျှောက်လုံးမြန်မာနိုင်ငံနဲ့ပြည်သူတွေကိုထားရှိတဲ့အနစ်နာခံမှုမေတ္တာတရားနဲ့နိုင်ငံရေးဥဆောင်မှုများအပေါ်ကျေးဇူးတင်စကားဆိုတာလည်းဖြစ်တယ်လို့အကြမ်းဖက်စစ်အာဏာရှင်ကိုဒူးမထောက်ဘဲကြမ်းကြမ်းခံတွန်းလှန်နေတဲ့သူရဲ့စိတ်ခွန်အားတွေကိုဥညွတ်ဂုံပြူတာလည်းဖြစ်ပါတယ်။မတရားဖမ်းဆီးထိန်းသိမ်းခံနေရတဲ့ဒေါ်အောင်ဆန်းစုကြည်အပအဝင်နိုင်ငံရေးအကျဉ်းသားများနဲ့အတူတမျိုးသားလုံးစစ်ကြွဘဝလွတ်မြောက်ရေးအတွက်ပြည်သူ့ကိုယ်ရင်အသင်းကြီးကဆက်လက်အားစိုက်ကြိုးပမ်းသွားမယ်ဆိုတာကိုလည်းထပ်လောင်းကတိပြုပြောလိုပါတယ်ခင်ဗျာ။
2025ခုနှစ်16ကြိမ်မြောက်ပြည်သူ့ကုန်ရည်ဂုဏ်ပြုမှုအဖြစ်လူထုခေါင်းဆောင်ဖြစ်သောမတရားဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတဦးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုပြည်သူ့ကုန်ရည်ဌာနခွဲတည်တည်ရှိအဖွဲ့အသားများမှရူသေးလေးစားတံပေါ်ထားပြီးဂုဏ်ယူဝင့်ကြွားစွာဖြင့်ဂုဏ်ပြုကြောင်းဧပြီလတွင်အသိပေးကြေညာခဲ့ပါသည် စေအုပ်စုအာဏာလုတဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစလို့မတရားဖမ်းဆီးခံထားရတဲ့လူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာမကြာမီကာလအတွင်းအသက်80ပြည့်တော်မှလည်းဖြစ်ပါရဲ့ရှင်ဆလပီငလင်ဘေးတင်မြန်မာပြည်သူများ၏ပြန်လည်ထူထောင်ရေးအတွက်ကဘာကျော်ခရက်ပတိုအချင်းတစ်ခုဖြစ်တဲ့ Bybit မှမြန်မာကျပ်ငွေသိန်းပေါင်း 6,000 ကျော်ခန့်ကိုပေးပို့လှူဒန်းခဲ့တဲ့သတင်းကိုတင်ပြပါမယ်။မတ်လ28ရက်နေ့တွင်လှုပ်ခတ်ခဲ့သည့်စကိုင်းငလင်ကြီးနှင့်နောက်ဆက်တွဲငလင်ငယ်များကြောင့်ဘေးတင်ခဲ့ရသောဒေသခံမြန်မာပြည်သူများ၏ပြန်လည်ထူထောင်ရေးအတွက်ကဘာကျော်ခရက်ပတိုအချင်းတစ်ခုဖြစ်တဲ့ Bybit မှမြန်မာကျပ်ငွေသိန်းပေါင်း 6,000 ကျော်ခန့်US ဒေါ်လာ3,400တတီကိုပေးပို့လှူဒန်းခဲ့လို့ Spring Development Bank ကထုတ်ပြန်ဖော်ပြပါတယ်။ယခုလိုနိုင်ငံတကာမှထိရောက်သောပံ့ပိုးမှုအဖြစ်ခွန်အားဖြစ်ပေးခဲ့တဲ့ Bybit အားအထူးပင်ကျေးဇူးတင်ရှိလက် Spring Development Bank, Myanmar Crypto နဲ့ Coast Crypto Story Ru ၏ယုံကြည်စိတ်ချရတဲ့ကွန်ရက်များမှတဆင့်လွဲပြောင်းကူညီပေးနေပြီဖြစ်ကြောင်းသိရပါတယ်ရှင်။ရောင်လေးပင်မြို့နယ်အတွင်းကစစ်ပေးဆောင်ပြည်သူများကိုခြေခံစားတောက်ကုန်ရိတ်ခါများပဲခူးကြီးဆက်ထောက်ပို့အဖွဲ့ထောက်ပံ့လှူဒန်းခဲ့တဲ့တရင်တော်ဆုံးတင်ပြပေးပါမယ်။ပဲခူးတိုင်းရောင်လေးပင်မြို့နယ်အတွင်းကစစ်ပေးဆောင်ပြည်သူများအတွက်အခြေခံစားတောက်ကုန်ရိတ်ခါများကို119အလှူဖြင့်ပဲခူးကြီးဆက်ထောက်ပို့အဖွဲ့လမင်းထဲကရုံးကလေးမှတဆင့်တော်ဝင်တောင်းကဥဆောင်ကထောက်ပံ့လှူဒန်းပေးခဲ့လို့တော်ဝင်တောင်းစစ်ကြောင်းကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ April 18ရက်နေ့ကလည်းညောင်လေးပင်မြို့နယ်ရေတွင်းကုန်းကျေးရွာကိုစစ်ကောင်စီကအကြောင်းမဲ့လေးချောင်းတိုက်ခိုက်မှုတစ်ကြိမ်နဲ့လက်နက်ကြီးပစ်ခတ်မှု9ကြိမ်အတွင်သေဆုံးသွားခဲ့တဲ့အသက်42နှစ်အရွယ်ရွာသားတဦးရဲ့မိသားစုအားထောက်ပံ့ငွေ10သိန်းချက်ကိုပေးအပ်ခဲ့လို့သိရပါပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်မင်းတီဟာမင်းစစ်သွင်းနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော်လည်ရေးကဗျာကဏ္ဍမှာတော့ကျမ်းမာရေးစီဒီအမ်တအုပ်ဖြစ်တဲ့ဝါယီရဲ့စူးစမ်းအတင်းတငယ်ချင်းတို့လို့အမည်ရတဲ့ကဗျာလေးကိုထုတ်လွှင့်ပေးလိုက်ပါရစေရှင်
။စူးစမ်းအတင်းတငယ်ချင်းတို့ဟိမနာဆောင်ချိန်နှောင်းလို့နင်းငွေပြေစအနှွေဦးလာ၏။နိုးထမနဲ့အာယုံတက်ကရက်ဆက်တဲ့အဖြစ်ဆိုးနိုးထတဝဲညာအိမ်မက်လို့ရောင်လေလေနဲ့စက်မက်ခဲတာသုံးနှစ်ကြာပြီခုချိန်ထိလဲမက်နေစေတကယ်တော့အိမ်မက်မဟုတ်တရုတ်တကန်အဖန်ဖန်ခွဲအမှန်မဲဖြစ်လို့တို့များဘဝဌာနစွန့်ခွာနေခဲ့တာလဲရများစွာပဲကြာခဲ့ပြီဘယ်ရက်ပဲစီမရွယ်ရီပဲတို့ပြည်ထဲမှာကျိုးစားကွယ်ပုံလူလုံးမပြနေရတာလဲကြာလာပြီလူဘဝမှာမထင်မှာပဲဥတီယာမဲ့ပြေးထွက်ခဲ့ရလက်မဲ့ကလာရောက်နေရမှာရှိသမျှအားစွမ်းပကားဖြင့်တို့များရင်သူပြည်ဖြတ်သူကိုတွန်းလန်ငါပဲနေဦးမည်ရှီမွန်ကဲ့ခုနှစ်ရက်ဟုလူတို့ပြောစကားရှိတော်ညာလဲမာရဲ့ဘက်မှာယမ်းမိပါကလူမိုက်အားပေးထိုးအရေးကြောင့်ကိုကိုကိုသာပြစ်ရှိပါဟုစိတ်မှဆွဲယူမီးလိုပူ၍ပူဆွေးတော့ကပြာပါရနှင့်နောင်နာမဆုံးတသက်လုံးသာဖြစ်လိမ့်မည်တို့များစီရန်ကြင်ကြင်ခံလို့ဇွဲနဲ့ရက်တီရက်ထောင်ချီလဲပြိုလဲမတော်စိတ်တက်များကစိန်သားပမာပိုခိုင်မာလို့မာကြောတံမာချစ်လက်လာပြီပမာတခုစိုးပြုတ်ရလျင်အနင်းခံမြက်များမတိညာကအိုတံပိုထွားပိုပွားများတလို့တို့များစိတ်ရစာရိုးထက်လို့ခိုင်ခန့်စိတ်ညာပိုတိုးပွားသည်တို့များအတိဆုံးဖြစ်ပေသည်ဒုက္ခဒုက္ခတလဲစီဘဝမှုတို့များဘဝဒုက္ခဆင်းရဲအလဲလဲပြူပြူဘလို့ဆူဆူတို့များပန်းနိုင်လှမ်းလို့ကိုင်းကြည့်မိလူမိခင်တကယ်ပင်ဘယ်မဝေးနီးနီးလေးသာလူရော့ရာမှုဘလို့ချောက်မှစိတ်တက်မကြနဲ့ကြိုးစားအားတင်တငယ်ချင်းတို့ဝါယီ
တရာရှင်များရှင်ဒီနေ့မနက်ခင်းရဲ့ကျမ၏ပညာပေးကဏ္ဍမှာတော့အပူတန်းကြောင့်ဖြစ်ရတဲ့ရောဂါတွေကိုနားဆင်ကြရမှာဖြစ်ပါလိမ့်ရှင် အပူရန်ကြောင့်ဖြစ်ရသောရောဂါများအပူရှက်ခြင်းနဲ့အပူဒဏ်ကြောင့်ဖြစ်ရတဲ့ရောဂါတွေဟာပုံစံအမျိုးမျိုးရှိပြီးအသက်အန္တရာယ်ကြောက်ရောက်တဲ့အထိပြင်းထန်နိုင်ပါတယ်အပူဒဏ်ခံစားရမှုတက်တာအောင်ကြိုတင်ကာကွယ်နိုင်ပြီးရောဂါဖြစ်ပွားလာပါကလည်းထိရောက်လျင်မြန်စွာကုသပေးဖို့အရေးကြီးလာပါတယ်အပူဒဏ်ဆိုးရွားစွာခံစားရစေနိုင်သောအကြောင်းများကမ္ဘာပတ်ဝန်းကျင်အခြေအနေဆိုးများကမ္ဘာရာသီဥတုပြောင်းလဲပုံပြင်းလာခြင်းနေအောင်ကြည်အချိန်ပြင်းထန်လာခြင်းသိရိတ်ဝါရိတ်နှေးပါလာခြင်းပဝင်းကျင်အပူချိန်မြင့်တက်ခြင်းဆိုထိုင်းစာများခြင်းတောက်သုံးရေရှားပါလာခြင်းလူတဦးချင်းရဲ့ခန္ဓာရည်နှေးပါမှုကလေးငယ်တက်ကြီးရွယ်အိုးနှလုံးသွေးတို့စီချိုကြောက်ကက်ယောဂအခန့်ရှိသူနာတာရှည်အဆုတ်ယောဂရှိသူကူးဆက်ယောဂတစ်ခုခုရှိထားသူအရေပြားမှာတချို့သောယောဂမျိုးတွေရှိနေသူတတိချို့ရင်သူဆက်ယောဂရှိသူဝါလွန်သူကိုဝင်ဆောင်မတန့်ဆွမ်းသူအပူဒဏ်ကိုကျင့်သားမရသေးသူအရက်မူရစေစိတ်ကြွစေသုံးဆွဲသူတချို့သောဆေးဝါးများဥပမာဗိုက်အောင်ပျောက်စေစီစေနှလုံးခုန်ထိန်စေသွေးပေါင်ကျစေဆက်ယောဂကုသထိန်ချုပ်စေစတာတွေကိုတောက်သုံးနေရသူတောက်ထားမိသူလူမှုစည်းဝါးအခြေအနေများအရေးရလုံခြုံပြီးလေဝင်လေထွက်ကောင်းတဲ့အိမ်မရှိခြင်းရေကောင်းရေသန့်မရရှိနိုင်ခြင်းမလုံလောက်ခြင်းလျှက်စင်မီမရှိမလုံလောက်ပြတ်တောက်ခြင်းအပူချိန်သက်တောင်အသုံးပြုနိုင်သောလေအေးဆက်ပန်ကားရေခဲတစ်တာရေတင်ရေဆုပ်ဆက်စတဲ့ပစ္စည်းများမရှိခြင်းစင်ရနမခြင်းအလုတ်လုတ်ကင်ရန်လိုသောကြောင့်အပူတံကိုမရှောင်ရှားနိုင်ခြင်းကျန်းမာရေးအသိပညာနှေးပါခြင်းဘေးအန္တရာယ်ကြုံ၍ရှောင်ရှားရွှေ့ပြောင်းခိုလုံနေထိုင်ရခြင်းပိတ်လောင်အထိမ့်သိမ့်ခံထားရခြင်းနေရောင်ထဲတွင်လှုပ်ရှားနေထိုင်လောက်ကင်ရသည့်အာကစားသမားတက်ဖွဲ့ဝင်ခရီးသွားစသည်များဖြစ်ခြင်းအပူတံကြောင့်ဖြစ်ပွားတတ်သောရောဂါများအပြင်းစားအပူရှက်ခြင်း heat stroke အပူတံကြောင့်ချွေးချောက်အဖျားကြီးပြီးအုံနောက်ထိခိုက်ခြင်းအပူရှက်ခြင်း heat exhaustionအပူဒဏ်ကြောင့်နေမကောင်းနှုံးချခြင်းအပူဒဏ်ကြောင့်မူးမေ့လဲကျခြင်း heat syncope အပူဒဏ်ကြောင့်ကြွတ်တက်ခြင်း heat cramp မိပောက်ခြင်း heat rash အပူဒဏ်ကြောင့်ယောဂမဖြစ်အောင်နေမကောင်းမဖြစ်အောင်ကာကွယ်နေထိုင်ခြင်းနေထိုင်ရနေရာအရေးရလေဝင်လေထွက်ကောင်းပြီးအပူတက်တာတဲ့နေရာမှာနေပါအိမ်ရဲ့အအေးဆုံးအခန်းအအေးဆုံးနေရာမှာနေပါလေအေးဆက်လေအေးပန်ကားနဲ့ပန်ကားရရှိပြီးလျှက်စစ်တအားလဲရနိုင်ရင်အသုံးပြုပါမရနိုင်မှာကအဝတ်တွေကိုရေစွတ်ပြီးလေကောင်းကောင်းတိုက်နိုင်တဲ့ပရင်ပေါက်တွေမှာလှမ်းထားပါ။အိမ်မှာအေးအောင်မစီမံနိုင်ဘူးဆိုရင်အေးတဲ့နေရာတစ်ခုခုမှာနာရီပိုင်းလောက်ခိတ္တသွားနေဖို့စီစဉ်ပါ။တကို့ရေအပြုတ်မှုရေများများတောက်ပါ၊ချွေးထွက်များပါကဓာတ်စားရေစနစ်တကျဖျော်တောက်ပါ။အယောင်ဖျော့သောပွားချောင်သောချီတဲ့အဝတ်စားများဝတ်ပါ။နေပူရဲမထွက်ဖဲအရေးအောက်နဲ့အိမ်ထဲမှာသာနေပါ။အထူးသဖြင့်နေဘက်မှာကိုယ်လက်လှုပ်ရှားမှုပြုခြင်း၊ပင်ပန်းအောင်လှုပ်ကိုင်ခြင်းတွေရှောင်ခြင်းပါ။မဖြစ်မနေအပြင်ထွက်ရမယ်ဆိုပါကထီဆောင်ခမောက်အုတ်ထုတ်ဆောင်နေကမျက်မှန်တက်ပါဖနက်စည်းပါကော်လာပါလေပင်လုံးလက်ရှည်နဲ့နေအောင်ကာတဲ့ဖြော့ပွားချောင်ချီတဲ့အဝတ်အစားတွေဝတ်ဆင်ပါအပြင်ထွက်ရလှုပ်ရှားမှုပြုသွားလာရရင်အပူတက်တာအရေးရတဲ့နေရာတွေမှာခဏခဏနားပေးပါနေပူတွေကပြန်လာပြီးချက်ချင်းရေမချိုးပါနဲ့နေဘက်မှာအမိုးမရှိတဲ့နေရာမှာရေမချိုးပါနဲ့အရက်တောက်ခြင်းစိတ်ကြွစေးနဲ့မူရစ်ဆေးဝါးတွေတုံးဆွဲခြင်းဟာအပူတံကိုပုံမဆိုးရစွာခံစားရစေနိုင်တာကြောင့်တတိထားရှောင်ရှားပါအခန့်ယောဂတစ်ခုခုရှိထားသူတွေအဖို့အပူတံကိုပုံမဆိုးရစွာခံစားရနိုင်တယ်လို့ယောဂအတွက်တောက်နေရတဲ့ဆေးဝါးတွေကြောင့်လည်းအပူတံပုံမဆိုးရနိုင်တဲ့အတွက်ဆရာဝန်ဆရာမတွေနဲ့တိုင်ပင်မေးမြန်းထားပါအပူတံကြောင့်ယောဂများဖြစ်ပွားခံစားလာရလျင်ပြုစုကုသခြင်း heat rash မိပောက်ရင်လူနာကိုအရေးရအေးမြပြီးလေဝင်လေထွက်ကောင်းတဲ့နေရာတွေမှာထားပါမိရှိတဲ့နေရာကိုအေးအောင်ရေအေးဘက်ကပ်ပေးပြီးနောက်၆သွေးအောင်ထားပါ။ပေါင်နာမုတ်အနေငယ်သုံးနိုင်ပါတယ်။လိမ့်စေးအစီရိခရင်နေမလိမ့်သင့်ပါဘူး။ heat cramp အပူဒဏ်ကြောင့်ကြွက်တက်ပါကအေးတဲ့နေရာတွေမှာနားနေစေပြီးဓာတ်စားရေတိုက်ပါ။ကြွက်တက်ခြင်းတနားရီထက်ပိုကြခဲ့ပါကဆေးရုံဆေးကန်းကိုအမြန်ပို့ပါ။ heat syncope အပူဒဏ်ကြောင့်မူးမေ့လဲကျခဲ့ရင်အေးမြတဲ့လေဝင်လေထွက်ကောင်းတဲ့နေရာမှာလဲလျောင်းနားနေပါစေ။ရေဓာတ်စားရေအသီးဖျော်ရေတွေတိုက်ပေးပါ။ heat exhaustionအပူဓာတ်ကြောင့်နေမကောင်းနှုံးချခြင်းအပူရှက်ခြင်းဖြစ်ရမှာခေါင်းမူကောင်းကိုက်ခြင်းပြုတ်အံ့ခြင်းရေငတ်ခြင်းကြွက်တက်ခြင်းနဲ့စီးနှဲခြင်းတွေရှိနိုင်ပါတယ်လူနာကိုအရေးရလေဝင်လေထွက်ကောင်းပြီးအေးတဲ့နေရာကိုအမြန်ရွှေ့ပါရေအေးဓာတ်စားရေတွေတိုက်ပေးပါရေအေးဘက်တိုက်ပေးနိုင်ပါတယ်အချိန်နေပိုဆိုးလာလို့ချွေးချောက်အဖျားကြီးပြီးအုံနှောက်အာယုံကြောထိခိုက်ခြင်းဖြစ်ပေါ်လာနိုင်တဲ့အတွက်လူနာကိုသေချာစွာစောင့်ကြည့်ပြီးတန်လျာရှိတာနဲ့အနည်းဆုံးဆေးရုံဆေးကန်ကိုချက်ချင်းပို့ဆောင်ရပါမယ် heat strokeအပူဓာတ်ကြောင့်ချွေးချောက်အဖျားကြီးပြီးအုံနှောက်အာယုံကြောထိခိုက်လာခြင်းအပြင်းစားအပူရှက်ခြင်းဖြစ်ရမှာချွေးမထွက်တော့ဘဲကိုယ်အပူချိန်အလွန်မြင့်တက်ပြီးကြောင်ကရမ်းဖြစ်ခြင်းသတိလစ်ခြင်းတက်ခြင်းတွေဖြစ်တဲ့ဆိုရင်တော့အသက်အန္တရာယ်ရှိနိုင်ပါတယ်လူနာကိုအရေးရလေဝင်လေထွက်ကောင်းပြီးအေးတဲ့နေရာကိုအမြန်ရွှေ့ပါလူနာသတိရနေသေးရင်ရေအေးဓာတ်စားရေတိုက်နိုင်ပါတယ် လူနာကိုလဲလျောင်းထားပြီးခြေရင်းဘက်ကိုအတန်ငယ်မြင့်ထားပါအဝတ်စားတွေကိုချွတ်ပြီးခန္ဓာကိုယ်ပေါ်မှာရေဖြန့်ဆွတ်ပေးပါဒါမှမဟုတ်ရေဆွတ်ထားတဲ့ဆောင်ဖြစ်စေအဝတ်စားနဲ့ဖြစ်စေလည်းပတ်ထားပေးနိုင်ပါတယ်ဖြန့်ဆွတ်ထားတဲ့ရေတွေခြောက်သွေ့သွားအောင်ပန်ကာနဲ့မှုတ်ပေးရပါမယ်ပန်ကာမရှိရင်ရက်ခတ်ပေးရပါမယ်လူနာရဲ့လဲပင်ချိုင်းကြားနှစ်ဖက်လုံးပေါင်ချံနှစ်ဖက်လုံးတို့ကိုရေခဲဘက်ဒါမှမဟုတ်ရေအေးဘက်ကပ်ပေးနိုင်ပါတယ်အနည်းဆုံးဆေးရုံဆေးကန်ကိုချက်ချင်းပို့ဆောင်ပါကျမ်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရဒေါက်တာရှင်များရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့ဒေါ်လန်ရေးတီဂီတာအစီအစဉ်မှာတော့စလိုင်းကီးမန်ရေးဆက်ထားပြီး CDF ကံပက်လက်ရဲဘော်တွေတီဆိုထားကြတဲ့အိမ်ပြန်နိုင်မယ်နေလို့မြည်ရတဲ့ဒီသတင်းကိုထုတ်လွှင့်ပေးနေမနက်ခင်းရေဒီယိုထုတ်လွှင့်မှုကနေနှုတ်ဆက်လိုက်ပါရစေရှင
်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖော်သားတွေကဆုတောင်းနေကြပါတယ်ရှင်။အမေသားမျိုးတွေအစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေကိုလည်းကြားနာကြတာကထုတ်လင်းလို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်